VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကမ္ဘောဒီးယားနိုင်ငံကိုတသွေးတသန်တမိတ်စနစ်နဲ့အုပ်ချုပ်လာခဲ့တာနှစ်ပေါင်း40နီးပါးကြာမြင့်ချိန်မှာတော့ဝန်ကြီးချုပ်ဟွန်ဆန်ကယာရုကနေအနားယူ၍မဟာဗျူဟာချမှတ်လာပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားတမိုင်းမှာမှန်ကန်တဲ့ခေါင်းဆောင်တူအဖြစ်သူကိုပြည်သူတွေအမှတ်ရစေဖို့နဲ့ငင်းကြံပြီးတည်ငြိမ်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်စေရေးအစီအစဉ်တွေကိုအကွက်တကြရေးဆွဲလာနေပြီဖြစ်ပါတယ်။ VOA ကမ္ဘောဒီးယားဌာနရဲ့သတင်းပြပိုချက်ကိုကျွန်တော်ရမထွန်တင်ပြပေးပါမယ်။နှစ်ပေါင်း36နှစ်ကြာကမ္ဘာတက်တန်အရှိကြာဆုံးဝန်ကြီးချုပ်တာဝန်ယူထားသူဟွန်ဆန်ကငင်းကြံရေးဖြစ်စဉ်တွေသွေးထက်သံယိုအာဏာသိမ်းမှုတွေနဲ့မပြည့်မစုံတဲ့ရွေးကောက်ပွဲတွေကိုကိုယ်တိုင်ကြည့်ချက်ကြုံတွေ့ခဲ့ရသူဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ပြည်ဆန်းခရမ်းပြိုဒီမိုကရေစီစနစ်ကိုလည်းခံစားခဲ့ရသလိုနောက်ဆုံးမှာတော့တသွေးတသန်တမိတ်တပါတီစနစ်နဲ့ပဲတိုင်းပြည်ကိုပြန်လည်အုပ်ချုပ်ခဲ့သူဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်ဟွန်ဆန်ကအသက်88နှစ်ပြည့်မဲ့အချိန်2030ပြည့်နှစ်မှာတာဝန်ကအနားယူမယ်လို့ပြောပါတယ်။ဒါပေမဲ့အနားယူပြီးတဲ့နောက်မှာလည်းနောက်ွယ်ကနေကြိုးကာရင်နိုင်ပြီးသူရဲ့တမိုင်းမွေကိုစက္ကန်တိုင်းမှာအစိုးရကိုဖန်တီးလိုက်မယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။အာနာယာကမ္ဘောဒီးယားပြည်သူပါတီ CPP ရဲ့ပြောခွင့်ရဆုတ်အိုင်ဆန်ကတော့တနိုင်ငံလုံးအနေနဲ့ရော CPP ပါတီအတွင်းမှာပါအာနာလွှဲပြောင်းရေးတည်ငြိမ်တဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်တယ်လို့ပြောပါတယ်
။အော်မြန်ကာစာဖလားဘဒူကရာဗီကာဒံနောမ်ဒါရံမောမ်ရဘောကနာဘာစီဆွန်ကမ္ဘောဒီးယား
CPP ပါတီရဲ့ပိုပြီးအလန့်ကျပြီးမြန်မြန်နဲ့ကင်ကြွယ်တင်းချမှုကလွယ်လို့တခြားဘာကိုမှခင်ဗျားတို့တွေးရမှာမဟုတ်ပါဘူး။ဒါမဲ့စနစ်တွေမကောက်ဘူးမြို့သားနိုင်ငံရေးညီညာရေးတည်ငြိမ်ရေးနဲ့ပြည်သူတွေဟန်ညင်ညီရှိတာကိုဘယ်သူမှမနှောက်ယှက်နိုင်တဲ့နှစ်ပေါင်း20 30လောက်ထိတွေ့ရမှာပါအ
ဲ့ဒီလိုဖြစ်အောင်ပဲဝန်ကြီးချုပ်ဟွန်ဆန်ကအတိုက်အခံတွေမရှိတဲ့လောက်နှီးပါဖြစ်အောင်နှိမ့်နေနေတာကိုလည်းတွေ့ကြရပါတယ်2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်လေးမှာပဲသူနဲ့သူ့ရဲ့ပါတီကိုချိန်ချောက်နိုင်ခြင်းရှိတဲ့ကမ္ဘောဒီးယားမျိုးသားကက်ဒီယေပါတီ CNRP ကိုဖိအားပေးဖျက်သိမ်းပစ်ခဲ့ပါတယ်။အဲ့ဒီ2018ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့ CPP ပါတီကမျိုးသားလွတ်တော်ကရှိသမျှအမှတ်နေရာတိုင်းကိုအနိုင်ရရှိခဲ့ပါတယ်။အတိုက်ခံတွေကိုမယံမနာအရှိန်မြင့်တဲ့နေနေနေတာတွေကိုနောက်မဲ့အာဏာလွှဲပြောင်းမဲ့နှစ်တွေမှာလည်းထွေးနေကြရလိမ့်ဦးမယ်လို့သုံးသပ်သူတွေကပြောပါတယ်။လောလောဆယ်မှာပဲအတိုက်ခံနိုင်ငံရေးသမား60ကျော်ထုံကြနေတယ်လို့ရထက်ချီတဲ့လူတွေကလည်းအတိုက်ခံတွေနဲ့အဆက်အသွယ်ရှိတာကြောင့်ဖိနစ်ခံနေကြရတယ်လို့လူခွေရေးစောင့်ကြည့်မှုအဖွဲ့ HRW ကပြောပါတယ်။အတိုက်ခံတွေအဖမ်းခံရင်ခံရမခံရရင်ပြည်ပကိုထွက်ပြေးကြရပါတယ်။အနာယူဖို့ဗျူဟာချနေတဲ့ဟွန်ဆန်ရဲ့ရှေ့ရေးလုံခြုံမှုကအရေးကြီးတဲ့အချက်ဖြစ်တယ်လို့ CPP ရဲ့ပြောခွင့်ရဆုတ်အိုက်ဆန်ကပြောပါတယ်
มันแม่นตรมแต่สวัสดิภาพក្នុងក្រុមគ្រួសារបស់សំណាយទេជាអ
តិភិបទុមិសាសុយេបេកិនលំជុំយីអត់ទេណាមកបៅកម្ពុជាទាំងងាលលំជុំយីអត់លែဖြစ်បាទតាគូទូកឧស្សាហ៍ពេលលោកសောင်းနေបាទទុមិសាសុតាយាវ៉ាပြောយីអបាវិញទាំងងាលហាន់ចែកញីនីពូលែលោអបាទ
ហ៊ុនសានកា2030ပြည့်နှစ်မှာအနာယူမှာမဟုတ်အချိန်တော့တစ်ခုနဲ့ចန့်ရှိနေပါသေးတယ်အဲ့ဒီနောက်မှာတော့តាជីဆုံးဒုတိယပូចុជីហွန်မန်ណាក់ကသူ့ကိုစက္ကန်မဲလို့ហ៊ុនសានကပြောနေပါတယ်ဟွန်ဆန်အနားယူတဲ့အချိန်မှာတော့သူ့ကောင်းဆောင်မှုအပေါ်လူတွေရဲ့သဘောထားအမြင်ကကွဲပြားနေလိမ့်မယ်လို့လည်းလေလာသူတွေကပြောပါတယ်။ဟွန်ဆန်အနေနဲ့ကတော့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ခမာနီအစိုးရကိုဖြုတ်ချခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ရောငင်းငင်းကြမ်းကြမ်းနဲ့အာဏာလွှဲပြောင်းအောင်လုပ်နိုင်ခဲ့သူတစ်ယောက်အနေနဲ့ပါအမှတ်ရစေချင်မှဖြစ်တယ်လို့လည်းသုံးသပ်ကြပါရစေခင်ဗျ။ကျွန်တော်ရဲမထွန်ပါ